ကမ္ဘာပေါ်မှာအကြီးမားဆုံးလူသားချင်းဆိုင်ရာဘေးဒုက္ခကိုရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေရဲ့အခြေအနေကိုကိုယ်တိုင်တွားရောက်ကြည့်ရှုဖို့ဧပြီလ26ရက်နေ့ကစတင်ထွက်ခွာလာတဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာကူဝိတ်နိုင်ငံကိုရောက်ရှိနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးက VOA ကိုအီးမေးလ်နဲ့တုံ့ပြန်ရမှာမြန်မာနိုင်ငံကိုဧပြီလ30ရက်နေ့မှာရောက်ရှိမှာဖြစ်ကြောင်းရေးသားထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေတွေ့ဆုံဖို့ရှိမရှိအတိမပြုနိုင်သေးပေမဲ့အစ်စင့်မြင့်အစိုးရအရာရှိတွေနဲ့တွေ့ဆုံဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညှင်းခဲ့ပေမဲ့လည်းနောက်ပိုင်းမှာသဘောတူလက်ခံခဲ့တာဖြစ်ပါတယ်။ခီးစဉ်ကိုတော့မေလ2ရက်နေ့မှာအဆုံးသတ်မှာပါ။မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာတော့လုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒီသတင်းပတ်အကုန်မှာအရင်ဆုံးသွားရောက်ဖို့ရှိပါတယ်။လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်အရေးအတွက်ခမန်းချီတသန်းကျော်ရှိသွားပြီဖြစ်ကြောင်းမနေ့တောက်ကြနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါရရှင်